ညဉ့်ဆွာစုဝေးခွင့်စီတန်လှည့်လည်ခွင့်ဆိုင်ရာဥပဒေပုံမှန်19နဲ့တရားစွဲဆိုခံရတဲ့ကချင်လူငယ်ဆန္ဒပြကောင်ဆောင်3ဦးကိုဒီကနေ့မြစ်ကြီးနားမြို့နယ်တရားရုံးကငွေတန်းချမှတ်လိုက်ပါတယ်ဆန္ဒပြသူ3ဦးထက်က2ဦးကိုတံငွေ3000နောက်2ဦးကိုတော့တံငွေ3000စီချမှတ်လိုက်တာပါဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကရန်ကုန်မြို့ကနေတင်ပြထားပါတယ်ရှင်
ဟုတ်ကဲ့မတ်စုဆိုင်ထွေကိုဗရာမိုင်းနဲ့ကိုဆိုင်ခွန်အောင်တို့၃ယောက်ဟာတိုက်ပွဲအတွင်ပိတ်မိနေတဲ့ပြည်သူတွေလွတ်မြောက်ရေးအတွက်ကျိုးပန်းခဲ့သူတွေကိုဒေသခုနှစ်ရက်နေ့ကထောင်ဒဏ်ချမှတ်တဲ့အပေါ်မကျေနပ်တဲ့အတွက်စန့်ကျင်ဆန္ဒပြခဲ့တာကြောင့်ငင်းစုစီပုံမှန်19နဲ့တရားစွဲဆိုခံရတာဖြစ်ပါတယ်သူတို့ကိုမြစ်ကြီးနားမြို့နယ်တရားရုံးကငွေတန်းချမှတ်လိုက်ကြောင်းကို
နာဘူးကြတဲ့နေရာစဉ်းစားချက်တောင်းမဲ့ခံစားကြတယ်ဆိုမှာပေါ့နော်အဲ့တော့ဟိုစစ်ဆန်ဆွဲရတော့အရင်ကလည်းထောက်တံတွေထောက်ဘူးတဲ့ခါကျသူ့ဟာတံတွေတသိန်းပေါ့မိတံတသိန်းနောက်စက်ကုံအောင်တဲ့ program တွေကတော့3000ပေါ့တယောက်3000ပေါ့ဆိုတော့ကမဦးဝင်ကြည့်လို့နာဆိုတော့ဟုတ်ကဲ့အဲ့ဒါနဲ့ပြီးသွားတယ်အမြင့်နဲ့တရားရုံးမှာပဲ
ဒံငွေတသိန်းမပေးဆောင်ရင်ထောင်တန်း3လကြာခံဖို့နဲ့ဒံငွေ3000မပေးဆောင်ရင်ထောင်တန်း15ရက်ကြာခံဖို့တရားရုံးကချမှတ်ခဲ့တာလည်းဖြစ်ပါတယ်သူတို့3ယောက်ဟာကချင်ပြည်နယ်တိုက်ပွဲတွေအတွင်းပြိမိခဲ့တဲ့ပြည်သူတွေလွတ်မြောက်ရေးအတွက်ကြိုးပမ်းခဲ့တဲ့ဒေါ်နန်ဘူး ကိုစော်ချက်ကိုလွမ်းဆောင်တို့ကိုဒီလ9ရက်နေ့ကအသေးဖြတ်မှုပုံမှန်900နဲ့ထောင်တန်း6လဒံငွေ5သိန်းစီပေးဆောင်ဖို့ချမှတ်ခဲ့တဲ့အပေါ်တရားမျှတမှုမရှိဘူးလို့ယူဆခဲ့တာကြောင့်အဲ့ဒီနေ့ကမြကြီးနားမြို့နယ်တရားရုံးကနေမနှောကွင်းအထိလမ်းလျှောက်ဆန္ဒပြခဲ့ကြတာပါ။ဒံငွေပေးဆောင်ပြီးတဲ့နောက်မှာလဲဒေါ်နန်ပူတို့၃ယောက်လွတ်မြောက်ရေးနဲ့မျှတတဲ့တရားစီရင်မှုဖြစ်ပေါ်ရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်လို့မတ်ဆွဆိုင်ထွေကပြောပါတယ်။
ခုကျမတို့ရဲ့ဒီကောင်းဆောင်တူနဲ့ပတ်သက်ပြီးတော့တကယ်တရားမျှတတဲ့စီရင်ချက်မျိုးပြန်ပြီးဖြစ်လာဖို့အတွက်အများဆုံးလွတ်မြောက်လာဖို့အတွက်ကိုဒါအမတူညီရလှရှာမှုအနေနဲ့ပေါ့နော်အများကြီးဆက်လုပ်သွားဖို့ရှိပါတယ်ရှင်။ဒီကတော့ကျမတို့ရဲ့ကောင်းဆောင်တူကိုထောင်ချလေဆိုတာထက်ပေါ့နော်တစ်ဖက်မှာကျမတို့လူငယ်တွေအတိအကျထောက်ပြချင်တာကကျမတို့နိုင်ငံရဲ့တရားစီရင်ရေးစနစ်တွေကစစ်ဆေးတဲ့ရန်လက်အတိုင်းဆုံးဖြတ်ချက်ချတာမျိုးမဟုတ်ဘဲနဲ့ပေါ့နော်တရားစီရင်ရေးရဲ့အထက်မှာအများကြီးရှိနေသေးရဲ့ဆိုတဲ့အခါမှာလွတ်လပ်ပြီးမှတရားမျှတစနစ်ဖြစ်လာဖို့အတွက်လူငယ်တွေအနေနဲ့ကတော့အင်တိုင်းအတိုင်းနဲ့ဆက်လက်ပြီးတော့အများကြီးလှုပ်ဆောင်သွားမှာပ
ါဒေါ်နန်ပူတို့၃ယောက်ကိုထောင်တန်းချမှတ်လိုက်တာကြောင့်ဒီလ17ရက်နေ့ကမြကြီးနားမြို့မှာလူ9000လောက်ပါဝင်ဆန္ဒပြပြီးသူတို့လွတ်မြောက်ရေးအတွက်တောင်းဆိုခဲ့တယ်လို့နိုင်ငံတကာရောက်ကချင်မျိုးသားတွေကလည်းသူတို့ပြန်လည်လွတ်မြောက်ရေးအတွက်နိုင်ငံတော်တမရနဲ့နိုင်ငံတော်အတိုင်ပင်ခံစီကိုတောင်းဆိုစာပေးပို့ထားပါတယ်ဒီလိုထောင်တန်းချမှတ်လိုက်တဲ့အပေါ်အမေရိကန်ပြည်တော်စုအပါအဝင်နိုင်ငံအတော်များများနဲ့ EU ဥရောပတံပကတို့ကစိုးရိမ်မကင်းဖြစ်မိကြောင်းလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်နဲ့ဒီမိုကရေစီပေါ်ဆောင်မှုကိုထိခိုက်စေကြောင်းသဘောထားကြေညာချက်တွေထုတ်ပြန်ခဲ့ကြပါတယ်